ဒီကနေ့ကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့ကချင်ချင်းရခိုင်နဲ့ရှမ်းစတဲ့ပြည်내နဲ့တိုင်းတွေကမဲယုံနေမှာမဲပေးသူအရေးအတွက်ဟာတိတိတသားယောနေနေကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေနဲ့စောင့်ကြည့်လေ့လာသူတွေကပြောပါတယ်ပြည်내တော်တော်များများမှာတော့မဲပေးသူက30ရာခိုင်နှုန်းလောက်သာရှိနိုင်ကြောင်းခန့်မှန်းထားပြီးတော့ချင်းပြည်내ဘက်မှာတော့ဒီထက်ပိုမိုများပြားတဲ့အခြေအနေမှာရှိနေပါတယ်ဒီကနေ့ကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲပြည်내၄ခုကမဲပေးမှုအခြေအနေတွေကိုတော့ VOA မြန်မာပိုင်းကသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်
ဟုတ်ကဲ့ဒီနေ့ကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲကိုပြည်내၄ခုနဲ့တိုင်းဒေသကြီး၅ခုကလွှတ်တော်အသီးသီးကလက်လက်နေရာ73နေရာအတွက်ကျင်းပနေတာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်လူထုသဘောထားကိုကြိုတင်ခန့်မှန်းနိုင်မဲ့ရွေးကောက်ပွဲအဖြစ်သုံးသပ်တာတွေရှိသလိုပြည်내တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေကအနိုင်ရမယ်လို့ခန့်မှန်းပြောဆိုတာတွေရှိနေတာပါပြည်내တွေကမဲပေးသူအရေးအတွက်ဟာပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲတဲ့ယော်နေနေတယ်လို့ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေနဲ့ဒေသခံစောင့်ကြည့်လေ့လာသူတွေကပြောပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မဲပေးမှုအခြေအနေကိုစောင့်ကြည့်လေ့လာနေသူဒေသခံသတင်းတော့ကိုမရန်ကအခုလိုပြောပါတယ
်။ကျွန်တော်ကတော့ဆက်တမိုင်လောက်အထိနေရတယ်တော့ပတ်တယ်။လူရောတင်မလာကြဘူး။ယုံနေမှလည်းဆေးရခံလုံးတော့ပဲလာပေးကြတယ်ဆက်တမိုင်လောက်အထိ။
ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကဥထုံးအောင်ခိုင်ကနေကင်းနှစ်နာရီလောက်အထိမဲပေးသူတွေလာရောက်နေစေဖြစ်ကြောင်းပြောပါတယ
်။နေ့ဆောက်လာရတဲ့အားလုံးဖွင့်တယ်ပေါ့နော်။နေ့ဘာလို့ဖွင့်လဲကျွန်တော်ဥပ္ပိန်ပြီးတော့ဒီမဲပေးတဲ့လူတွေကတီတီငယ်အေးကလေးနဲ့မဲပေးနေတော့မယ်ပေါ့နော်။ဒါမဲပေးတဲ့ဒီအစီအစဉ်ဆိုရင်တော့ဒီကတော့ကျွန်တော်တို့2015ခုရွေးကောက်ပွဲကြီးမှာတော့အဲ့လောက်ကြီးတော့ကျွန်တော်မများဘူးကြီး။ဒါလည်းဘယ်လိုပြင်ဆင်ပြီးတော့ပြီးနေပြီရပါတော့။ဘလောက်လာပြီးလဲသူတွေချိန်နေပြီးကြပြင်မှန်ကြတော့ဒီနေ့နေ့နိုင်မေးလို့သိချင်ကြတော့မှာပဲဒီကအိုက်ကြမှာပဲအကြည့်ကြပြောနေတာပဲ
ချင်းပြည်နယ်ဘက်ကအခြေအနေကိုတော့နေကင်းနှစ်နာရီကျော်မှချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကဦးလင်းကျော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဘယ်ပိုင်းခွဲပြောရမလဲခင်ဗျာမြို့ပေါ်နဲ့ကျွန်တော်တို့အကြီးအကဲရှိတာဘောနော်ဘုံပေါ်ပါဆိုလို့ရှိရင်တော့ဟိုဒီ50ရာခိုင်နှုန်းလောက်တော့ဒီချိန်ကြီးပေးပြီးပြီမြို့ပေါ်တွေပါအဲ့ကျင်းရတယ်မှာဆိုလို့ရှိရင်တော့အခုချိန်80ရာခိုင်နှုန်းပြီးပြီ။အဲ့ကျွန်တော်ကကျင်းရလဲနေရတော့
ချင်းပြည်နယ်မှာတော့ကံပက်လက်မှာပြည်သူလွတ်တော်အတွက်တနေရာမတူပီမှာပြည်နယ်လွတ်တော်အတွက်တနေရာလစ်လက်နေတာကြောင့်နှစ်မြို့နယ်မှာကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာတော့ရွေးကောက်ပွဲကိုပုံမှန်ကျင်းပနေပြီးမဲဆန္ဒရှင်ရဲ့တဝက်လောက်လာရောက်မဲပေးထားကြောင်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကလက်ထောက်ညွှန်ကြားရေးမှူးဦးခမောင်ဦးကပြောပါတယ
်။ဒီကနေ့ဒီတော့ဤကျမ်းပါခင်ဗျာအကျဉ်းချင်းခံမှန်းတော့တော့တဝက်ကျော်ကျော်တော့တဝက်တော့ရောက်ပြီလို့ခံမှန်းကြည့်တာပေါ့ဗျာဒါတော့အတိအကျတော့ဆင်းရဲရထုတ်ပြန်မှာပြီမှာပါအဲဒါမှလောက်တော့ကြော်ယူပါဗျာနော
်ရှမ်းပြည်နယ်လဲချားမြို့နယ်ကအခြေအနေကိုတော့2010ခုနှစ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဆိုင်ကျော်စီရကအခုလိုပြောပါတယ
်ကျွန်တော်တို့အမြင်မှာတော့မဲလာခဲတဲ့ဥယျာဉ်နည်းများနည်းတော့သလားတရင်အရာကရှိနေတယ်လူတွေကမဲလာမထဲကြဘူးမထဲကြဘူးဆိုတော့လည်းအကြောင်းမျိုးကြောင့်ပါတချို့ကလည်းတစ်ဖက်နိုင်ငံမှာအလုပ်တွားလုပ်တာတို့ရှိမယ်တချို့ကလည်းမဲထဲဖို့စိတ်မဝင်စားတာရှိမယ်တချို့ကလည်းလာထည့်ပါတယ်ဆရာကြီးတချို့ကတို့နာမည်မပါလို့ဆိုတဲ့ဟာလည်းခက်မြများဖြစ်နေတယ်ကြည့်ရမှာဟုတ်ကဲ့အခုရခိုင်နှုန်းရတွက်ရအောင်ရှိရင်ကျွန်တော်ထင်တယ်လေ၃ပုံ၃ပုံလောပဲလာထည့်အောင်မှာရှင်တယ်၃၀ရခိုင်နှုန်းပေါ့၄၀ရခိုင်နှုန်းအဲ့လောက်ကြားမှာပဲရှိမှာရှင်တယ်တချို့ကလည်းစပားရိတ်တိန်ချိန်တို့ပြောင်းမှုချိုးချိန်ဆိုတော့လေအဲ့မှာတို့ကအလုပ်ကနေပြန်လာမှပဲလာထည့်မယ်ဆိုတဲ့ဟာလည်းကြားပါလေခင်ဗျ
ရှမ်းပြည်နယ်မဲဆန္ဒနယ်မှာတော့အရင်ကလက်နက်ကိုင်အဖွဲ့အစည်းတွေကမဲဆန္ဒရှင်တွေကိုဖိအားပေးပြီးမဲထည့်ခိုင်းတာမျိုးရှိခဲ့ဘူးကြောင့်ဝေဖန်တာရှိခဲ့ပေမဲ့ဒီကနေ့မှာတော့ AACC ပဲရှိနေပါတယ်ဒီကနေ့ကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲကိုရန်ကုန်မန္တလေးမကွေးပဲခူးစကိုင်းစတဲ့တိုင်းဒေသကြီးတွေမှာလည်းကျင်းပခဲ့ပြီးဒီဒေသတွေမှာတော့လက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအသာစီးရနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်
ဒါကတော့တိုင်းရင်းနယ်မြေတွေမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲတွေရဲ့အကြောင်းသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်